အမေရိကန်ပြည်ထောင်စုနယူးယောက်မြို့ဘရော့ကလင်းကနေအိမ်တိုက်ခန်းမှာဇူလိုင်လကအသက်ခံခဲ့ရတဲ့မြန်မာနယ်ပွားသူနာပြုဆရာမဒေါ်ချီမာသိန်းရဲ့အမှုနဲ့ပတ်သက်လို့တန်ရရှိသူအမျိုးသမီးတအူးနဲ့အမျိုးသားတအူးတို့ကိုဖမ်းဆီးနိုင်ခဲ့ကြောင်းနယူးယောက်ရဲတပ်ဖွဲ့ကပြောပါတယ်။အသက်23နှစ်အရွယ်အန်နီကာကက်ဆီနိုနဲ့သူ့ရဲ့ရီးစားဖြစ်သူအရှိန်နယူးယောက်မှာနေထိုင်တဲ့အသက်21နှစ်အရွယ်အလက်ဇန်ဒါအယ်ဘာဒါရိုကိုပြီးခဲ့တဲ့တောက်ကြနေ့ကချုံနောက်ထားမှုလူတက်မှုစတဲ့ဆွဲချက်နှစ်ခုတင်လိုက်ကြောင်းရဲကပြောပါတယ်။ဆန်နီဒေါန်စတိတ်ကျေးရွာမှာအလုပ်လုပ်တဲ့အသက်58နှစ်အရွယ်သူနာပြုဆရာမဒေါ်ချီမာသိန်းရဲ့အလောင်းကိုသူ့အိမ်ရာခန်းကဘီရိုထဲမှာအိမ်ရာခင်းနဲ့ထုတ်ပြီးထည့်ထားတာကိုဇူလိုင်လ21ရက်အစောပိုင်းမှာရဲကတွေ့ရှိခဲ့တာပါ။အဲ့ဒီရက်မတိုင်ခင်3ရက်ခန့်ကဒေါ်ချီမာသိန်းအလုပ်မလာစင်းတဲ့အတွက်လုပ်ပေါ်ကင်တက်တဦးကရဲကိုအကြောင်းကြားခဲ့ရာကနေနေအိမ်တိုက်ခန်းကိုရဲကတွားရောက်စစ်ဆေးရာမှာအလောင်းကိုတွေ့ရှိခဲ့တာပါ။ဒေါ်ချီမာသိန်းအသက်ခံရမှုမှာသူတိုက်ခန်းမှာအတူလာနေခဲ့တဲ့ဆန်နီဒေါန်စတိတ်ဆေးရုံကတူနာပြုဖြစ်တဲ့အန်နီကာကက်ဆီနိုနဲ့ရီးစားဖြစ်သူတို့ကိုရဲဘက်ကတန်တရားရှိခဲ့ပြီးရှာဖွေဖမ်းဆီးခဲ့တာပါ။နယူးယောက်ရဲကဖမ်းဆီးထားတဲ့တန်တရားရှိသူအမျိုးသမီးကိုအရင်ကဒေါ်ချီမာသိန်းကကူညီတဲ့အနေနဲ့သူတိုက်ခန်းမှာလာပြီးနေဖို့ခေါ်ထားသူဖြစ်တယ်လို့ဒေါ်ချီမာသိန်းရဲ့နှိဆက်သူတွေကပြောပါတယ်။ဒါအပြင်တေဆုံးသူဒေါ်ချီမာသိန်းဟာစိတ်သဘောထားကောင်းမွန်ပြီးအေးစိစိရှိသူတုံးဖြစ်တယ်လို့အိမ်ကြီးတွေကပြောပါတယ်ရှင်။